ပါအမျိုးသမီးစုဦးတီထွင်လုပ်ငန်းရှင်များနေ့အထိမ်းအမှတ်တွေကိုဂုဏ်ပြုတဲ့အနေနဲ့မြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်းကဦးဆောင်ပြီးမြန်မာအမျိုးသမီးစုဦးတီထွင်လုပ်ငန်းရှင်များနေ့ Women Entrepreneurs Day ကိုနိုဝင်ဘာလ19ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့ကြပါတယ်လက်ရှိမှာစီးပွားရေးလုပ်ငန်းတွေကိုဦးဆောင်လုပ်ကိုင်နေကြတဲ့အမျိုးသမီးလုပ်ငန်းရှင် 2003ကကျော်ပါဝင်တဲ့ဒီမြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်း MWEA မှာအဖွဲ့ဝင်ဖြစ်လို့သူတွေအနေနဲ့ဝင်ကြေးပေးရပေမဲ့လည်းအသင်းဝင်တွေဖွံ့ဖြိုးတိုးတက်ရေးအတွက်ပုံမှန်သင်တန်းတွေပို့ချပေးတာတွေရှိတာကြောင့်အသင်းဝင်တွေအတွက်အကျိုးရှိတယ်လို့အသင်းရဲ့အထွေထွေအတွင်းရေးမှူးဒေါ်နင်းဝေကပြောပါတယ်သူတို့ဒီမှာ
member တွေမှာကျမတို့ဘာလုပ်ပေးလဲဆိုတော့member တွေအတွက်အကျိုးရှိမယ်ဥပမာလုပ်ငန်းစတင်တည်ထောင်မဲ့member နေ SME နေအတွက်ကိုကျမတို့SME နေဆိုင်တဲ့ ပြောင်းလဲမှုမှရှိတဲ့ဟိုအစီအစဉ်စီကံပေါ်လစီဆိုရတဲ့အဲ့လိုပြောင်းလဲတဲ့ဟာနေကျမတို့ခေါ်ပြီးတော့ဒီ member တွေအတွက်အကျိုးရှိအောင်ရောက်ဝေပေးတဲ့ဟာနေပရိုဂရမ်တွေလာစေလာတိုင်းလုပ်ပေးပါတယ်။အော်ဟုတ်ကဲ့။နောက်တစ်အပြင်ပါ
ဒီမန်နေဂျ်မန့်ကံတာနဲ့ပတ်သက်တဲ့ပတ်ဆိုင်ရာဒီ subject matter နဲ့ပတ်သက်တဲ့ဆရာမလို့လည်းကျမတို့ကခေါ်ပြီးတော့ဆွေးနွေးပေးတာနေလည်းရှိပါတယ်။ဟုတ်ကဲ့။ဆိုတော့အဲ့ဒီဟိုအစိုးရစနစ်ပြောင်းလဲတဲ့အကြောင်းအမပြောတဲ့ထက်မှပါသွားသလိုပေါ့နော်။ဒီမြန်မာနိုင်ငံမှာလည်းအခုပို့ပြီးတော့ပွင့်လင်းလာပြီးအုပ်ချုပ်ရေးစနစ်လည်းပြောင်းလဲလာပြီး ဆိုတော့ဒီဟိုအခွင့်အလမ်းတွေလည်းပိုပေါ်လာတာပေါ့နော်ဟိုတနင်္ဂနွေလုံးအတိုင်းအတာနဲ့အမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအတွေ့အကြုံမဟုတ်ပဲတနင်္ဂနွေလုံးအတိုင်းအတာနဲ့ဟိုအခွင့်အလမ်းတွေပို့ပြီးတော့ပွင့်လင်းလာပြီပေါ့နော်ဆိုတော့ထူးထူးခြားခြားမြန်မာနိုင်ငံမှာလည်းဟိုပြောင်းလဲမှုနဲ့အတူတက်လာတဲ့ခေါင်းဆောင်လည်းအမျိုးသမီးတူဦးဖြစ်နေတော့ဒီအမျိုးသမီးစီးပွားရေးလုပ်ငန်းရ
ို့မှာအာဒီ ministry level နဲ့ကျမတို့က NGO နေနဲ့အမျိုးသမီးကန္တာတိုးတက်ဖို့ပေါင်းလုပ်တဲ့ကန္တာလေးကြီးရှိလာတာပေါ့နော်အဲ့တော့အခုလူမှုဝန်ထမ်းဝန်ကြီးဌာနနဲ့တော့ကျမတို့ကတော်တော်လေးကိုကူကြတော့ဟိုပေါင်းပြီးတော့လုပ်ကင်တင်ဟာနေရပို့ပြီးတော့ဟိုများလာတာပေါ့နော်ဥပမာကျမတို့အမျိုးသမီးအာကော်မတီဆိုပြီးတော့မြန်မာနိုင်ငံအမျိုးသမီးကော်မတီဆိုပြီးအမျိုးသမီးအဖွဲ့အစည်းခုနှစ်ခုလောက်ဖွဲ့ထားတာရှိတာပေါ့နော်ဒါနိုင်ငံတော့level national level မှာပေါ့เนาะအဲဆိုတော့အဲ့ထဲမှာစီးပွားရေးနဲ့ပတ်သက်ရင်ကျမတို့အမျိုးသမီးစီးပွားရေးဆောက်ရှင်များတင်ရဒီကဏ္ဍတစ်ခုမှာပါပြီးတော့အမျိုးသမီးအသင်းအနေနဲ့ပေါင်းစည်းရေးလုပ်ခိုင်တာရှိတာပေါ့
ကျမလည်းဆိုဟာကိုပိုင်စီးပွားရေးလုပ်ငန်းရှင်တဦးလည်းဖြစ်တဲ့အပြင်ကိုဒီမြန်မာနိုင်ငံကအမျိုးသမီးစီးပွားရေးဆောက်ရှင်များအသင်းမှာလည်းဟိုတာဝန်ရှိတဲ့သူတဦးဖြစ်နေတော့ကျွန်တော်တို့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခမ်းအနားမြန်မာအောင်အထူးသဖြင့်စီးပွားရေးလုပ်ငန်းနယ်ပယ်တွေမှာအမျိုးသမီးဒီစွန့်ဦးတူတူအမျိုးသမီးတွေများများပေါ်ထွန်းလာအောင်ပေါ့နော်ဟိုလောက်ကြမဟိဆိုရင်ဘာလို့ဆိုတော့မြန်မာနိုင်ငံရဲ့အနေအထားကလည်းနိုင်ငံတော်အစိုးရရဲ့ကူညီပံ့ပိုးမှုကအများကြီးလိုတာကိုဟိုအနောက်နိုင်ငံတွေလိုတည်ရမလားဟိုပုဂ္ဂလိကဟို investor တွေကနေပြီးတော့ရော့အင်းဆိုပြီးတော့ဟိုရင်းနှီးမြှုပ်နှံမှုအနေနဲ့ investment အနေနဲ့ပတ်စံနေပေးဖို့လည်းမြန်မာနိုင်ငံမှာအနေအထားအဲ့လိုမျိုးလည်းမရှိသေးဘူးဆိုတော့အစိုးရအကူအညီကအများကြီးလိုနေတော့တကယ်လို့များဒီအမျိုးသမီးစီဝါဆန်းဆောင်ရှင်တွေစွန့်ဦးတင်တင်အမျိုးသမီးလုပ်ငန်းရှင်တွေများများပေါ်ထွက်လာအောင်လုပ်ကြမယ်ဆိုရင်အရေးကြီးတဲ့အချက်တွေအမပြောပါဆိုရင်အမမြင်မိတာဘာဖြစ်မလဲ
ခုအဲ့ကြကျမတို့ဒီ November 16ရက်နေ့ကိုကျမကိုယ်တိုင်ရလဲမြန်မာနိုင်ငံရဲ့ဒီ Women Entrepreneur Investor နေနဲ့ကျမဟိုတာဝန်ပေးတဲ့ဟာပြီးတဲ့ပုံနဲ့တာကာလပေါ့နော်အဲ့ဒါဆိုတော့ကျမအားလည်းအမျိုးသမီးစီဝါရေးဆန်းဆောင်ရှင်တွေမှာခုနအထွေထွေတွေ့မှုနေနဲ့တာဝန်ယူထားတဲ့ပြည်သားကိုကျမတို့ပူးပေါင်းပြီးတော့ဒီဟိုလိုပဲမှာလဲကျမတို့ကပါသွားအောင်ပေါ့နော်အဲ့အားနဲ့ကျမတို့ကဒါကိုဟိုကျမကိုယ်တိုင်လဲဒါကိုသူတို့ဟိုဟာ nominate လုပ်ကြတော့ကျမလက်ခံလိုက်တယ်လက်ခံလိုက်ပြီးတော့ဒါ16ရက်နေ့ကစပြီးတော့ဒီ women entrepreneur ကျမတို့ရဲ့ member only မဟုတ်ပဲနဲ့ကျမတို့အပြင်ကဒီကနိုင်ငံရေးနဲ့ပတ်သက်တဲ့အစိုးရအဖွဲ့တွေကလူတွေရောပြပအဖွဲ့စည်းနေရလူတွေရော member မဟုတ်သေးတဲ့လူတွေရောကျမတို့ဖိတ်ခေါ်ပြီးတော့ဒီ entrepreneurship ကိုကျမတို့ဟို ဘလောက်ထိဒီလိုပဲမှာပါသွားပြီးအမျိုးသမီးကံတာမှာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအမျိုးသမီးအနေနဲ့စီးပွားရေးထဲမှာရှိနေတဲ့အမျိုးသမီးတွေကဒီလိုပုံစံမျိုးဟိုအတိအကျတော့ကျွန်တော်တို့ဒီ conference ကိုစလိုက်ကြပါတော့။အဲ့တော့ဒီနောက်တစ်ခုကကျွန်တော်တို့ခုဒီဒီခေတ်ကသမိုင်းလာနေဆိုရင်ကျွန်တော်17ရက်23ကြဲမှာကျွန်တော်တောင်းလျှောက်ပြောခဲ့တဲ့ဟာဒီမြန်မာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေရဲ့အခန်းကဏ္ဍကဘယ်လောက်အရေးကြီးလဲဆိုတော့ဟာကျွန်တော်ယူနီတိုနဲ့လည်းဟို SME Center မှာခုနကဒါကိုပြောပေးတယ်ပေါ့နော်အဲ့ဒါတဲ့ SME လုပ်ငန်းကိုလုပ်နေတဲ့အမျိုးသမီးတွေအားတို့ကဆိုလို့တော့ဥပမာတစ်ချို့ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာရေးရရောင်းနေတယ်တူရေးရောင်းတာသူမှာပေါ်ထမ်းရှိဒါမဲ့ဒီလုပ်ငန်းရှင်တွေပေါ့နော် Micro Level ပေါ့အဲ့ဒါတော့ဒီအမျိုးသမီးတွေကိုလည်းကျွန်တော်တို့ကကျွန်တော်ကအများအားဖြင့်ဒီရေးကြည့်တဲ့ဌာနမှာပြောတဲ့အချိန်မှာကျမတို့အမျိုးသမီးတွေကဈေးရောင်းနေနေတူရီဂျီစာလောက်ထားတာမဟုတ်ဘူး။အဲ့ဒါတည်းသူတို့ရဲ့လုပ်ငန်းရဲ့လက်ပတ်မှုအကြောင်းအရာတွေကျမတို့ရဲ့ဒီ economic growth မှာမပါလာဘူးပေါ့ information sector ရောက်နေတာ။အဲ့ဒါတည်းဒီ information sector ကနေပြီးတော့ commerce sector ကိုရောက်ဖို့ကျမတို့အနေနဲ့တောင်လုပ်ငန်းထဲမှာလုပ်နေတဲ့အမျိုးသမီးတွေကိုကျမတို့တိုးတက်ပြီးရောက်ရှိရမယ်ဟာနေပါလာတာပေါ့နော်။ဒါကျမအခန်းကဏ္ဍအနေနဲ့ပြောနေပြီ။ဒီဘက်က SME နေရာလေကျောင်း SME ကိုဒီအမျိုးသမီးတွေကို register လုပ်ဖို့ရည်တူအောင်တယောက်တည်းလုပ်နေတဲ့အမျိုးသမီးကသူ့လုပ်ငန်းကိုဒီဈေးမှာပဲဒီတိုင်းပဲအစီအစဉ်ကိုကျမတို့ကစပ်ပေးလိုက်တဲ့ဟာပဲဖြစ်ပါပေါ့နော်ဟို register တတ်မှတ်မှန်ဒီလုပ်ငန်းတွေဒီနိုင်ငံတော်ရဲ့ economic growth မှာအမျိုးသမီးလုပ်နေတဲ့ဥဆောင်လေးလုပ်နေတဲ့လုပ်ငန်းချင်းအောင်ပါလဲပါနေမှာမဟုတ်ဘူးပေါ့နော်အဲ့လိုခံရလေးတွေကျမတို့ထက်ကလည်းဒီအသေးရနဲ့ကျမတို့ဒီ private နဲ့ပြီးကြောင်းတဲ့လုပ်ဆောင်ဖြစ်ပေါ့နော်အဲ့ဒါကျမတို့မျိုးသမီးတွေကလည်းဒါပြောတယ်တကယ်လို့ register လုပ်လိုက်ရင်အခေါ်ခေါက်ရအမျက်ခေါ်တွေပေးရတော့မှာပေါ့နော်အဲ့ဒါတော့သူတို့စိတ်ပူနေတဲ့ဟာကိုလည်းကျမတို့ဖတ်ကြနေပြီတော့ဟုတ်ပြီ night device ဆိုရင်ကျွန်တော်တို့ register ပဲလုပ်ထားမှာဒါကိုအခေါ်ခေါက်ဖို့မဟုတ်ဘူးအမျက်ခေါက်ဖို့မဟုတ်ဘူးအမျိုးသမီးအလုပ်လုပ်နေတဲ့အမျိုးသမီးဥယျာဉ်နဲ့တကယ်ဆိုကျမတို့ register လုပ်ပြီးတော့တက်ချက်ပြီးတော့ဒီစီးပွားရေးရဲ့ကျမ information center နဲ့ comment center ရအောင်ပံ့ပိုးပြုနေဖို့လေကျေဒီရဲ့ဟာမျိုးတွေတော့ကျမတို့ဒါကိုစဉ်းစားဖို့လိုရင်ပေါ့နော်ဒါအခန့်အတတစ်ခုတော့ကျမတို့ကတော့ awareness ရအောင်ကျမတို့ဖက်ကလုပ်နေလို့ရတယ်